This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူအပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်နိုဝင်ဘာလ28ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယိုအန်ယူဂျီစီရေးသတင်းကောက်နှုတ်ချက်ကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ28ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းအနေဖြင့်တောင်ကုန်းမြို့အခြေစိုက်ခမရ346နဲ့ခမရ544တပ်ရင်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေအေအေထံလက်နက်ချအညံ့ခံတာရှိတယ်လို့သတင်းထွက်ပေါ်တဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်တောင်ကုန်းမြို့အခြေစိုက်ခမရ346နဲ့ခမရ544တပ်ရင်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေရခိုင်တပ်တော်အေအေထံအလံဖြူထောင်ပြီးလက်နက်ချအညံ့ခံတာတွေရှိနေတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။တောင်ကုန်းအခြေစိုက်အမှန်ငါစစ်စင်ရေးကုကဲမှုဌာနချုပ်လက်အောက်ကခမရ346နဲ့ခမရ544တို့ကစစ်ကောင်စီတပ်ဖွဲ့ဝင်တွေအလံဖြူထောင်ပြီးအေအေထံမှလက်နက်ချလာတဲ့အတွက်တောင်ကုန်းမြို့ကိုအေအေကထိန်းချုပ်ထားတယ်လို့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရိတ်ခါပြက်လက်လာတာကြောင့်အလံဖြူထောင်ပြီးလက်နက်ချလာတဲ့သူတွေရှိတယ်လို့လက်နက်မချပဲဆက်တိုက်နေတဲ့သူတွေလည်းရှိတဲ့အတွက်တိုက်ပွဲတွေကတော့ဆက်ရှိနေစေလို့သတင်းရင်းမြစ်တွေကဆိုပါတယ်။တောင်ကုန်းမှာအဓိကတပ်တွေဖြစ်တဲ့စကခ5တပ်မှခမရ544တပ်ရင်းနဲ့ခမရ346တပ်ရင်းတို့အပြင်ထောက်ပို့တပ်မိုင်းရှင်းလင်းရေးတပ်နဲ့ဆက်သွယ်ရေးတပ်တို့ရှိတာကြောင့်တပ်ဖွဲ့ဝင်အင်အား900ကျော်ရှိတယ်လို့သတင်းရင်းမြစ်တွေရဲ့ခန့်မှန်းပြောဆိုချက်ကိုကိုးကားပြီး Western News ကဖော်ပြပါတယ်။အော်တိုဘာ30ကစပြီးပြင်းထန်နေတဲ့တောင်ကုန်းတိုက်ပွဲမှာစစ်ကောင်စီဘက်ကလေကြောင်းပစ်ကူကလွဲပြီးရိတ်ခါပေးပို့တာတပ်ကူအင်အားပေးပို့တာမျိုးမရှိတဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေလက်နက်ချအလင်းဝင်လာတာဖြစ်နိုင်တယ်လို့စစ်ရေးသတင်းရင်းမြစ်တွေကခန့်မှန်းထားပါတယ်။အမှန်ငါစစ်စင်ရေးကိုကဲမှုဌာနချုပ်စကခ5လက်အောက်ခံတပ်ရင်းနှစ်ခုကအရာရှိစစ်သည်တွေနဲ့မိသားစုဝင်တွေဟာရခိုင်တပ်တော် AA ထံမှာနိုဝင်ဘာ25ရက်နေ့အမျိုးသားနေ့ကအလံဖြူထောင်လက်နက်ချခဲ့တာလို့သတင်းထွက်နေပေမဲ့ရခိုင်တပ်တော် AA ကတော့ဒီနေ့နိုဝင်ဘာ28ရက်မွန်းတဲ့12နာရီချိန်ထိတရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာဒုတိယသတင်းအနေဖြင့်ရှေ့တန်းထွက်နေတဲ့ရဝမ်တိုင်းရင်းသားရေးရဝင်းကြီးနာမကျန်းဖြစ်ပြီးကွယ်လွန်တဲ့သတင်းကိုတင်ပြပေးပါမယ်ကချင်ထူးဒေသတစ်တိုက်ပွဲမှာပါဝင်ခဲ့တဲ့ရဝမ်တိုင်းရင်းသားရေးရဝင်းကြီးဦးချမ်းစင်စီခါချမ်းဂျောရန်ဟာမနေ့နိုဝင်ဘာ28ရက်ည10နာရီခွဲခန့်မှာနာမကျန်းဖြစ်ပြီးကွယ်လွန်သွားတယ်လို့ကာကာဘူ People's Force KFP ကဒီနေ့နိုဝင်ဘာ28ရက်မှာထုတ်ပြန်ပါတယ်။ဆော်လွန်မြို့နယ်လန်ဆယ်ကျေးရွာကိုတိုက်ခိုက်သိမ်းပိုက်ပြီးနောက်နာမကျန်းဖြစ်နေတာကြောင့်စေကူသားဖို့ပြင်ဆင်နေချိန်မှာကွယ်လွန်သွားတာလို့ KPF တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဦးစောနွဲ့ခွန်ဆိုင်ခမ်းကဒေတာတွင်သတင်းဌာနတစ်ခုဖြစ်တဲ့ The 74 Media ကိုပြောပြထားပါတယ်။လန်ဆယ်ကျေးရွာကိုတိုက်ခိုက်သိမ်းပိုက်ပြီးနောက်ခရီးပန်းတာကြောင့်နေမကောင်းဖြစ်ပြီးစေကူသားဖို့ဌာနကိုပြန်လာဖို့လှုပ်ဆောင်နေချိန်စေးချိန်နေရင်တရိပ်လစ်ပြီးသေဆုံးသွားတာလို့ရဝမ်တိုင်းရင်းသားရေးရဝင်းကြီးနဲ့အတူရှေ့တန်းကိုသွားခဲ့တဲ့ KPF တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကရှင်းပြထားပါတယ်။ရဝမ်တိုင်းရင်းသားရေးရဝင်းကြီးဟာတိုင်းပြည်တော်ဝန်ထမ်းဆောင်ရင်းနဲ့ရှေ့တန်းတနေရာမှာဆုံးသွားတာပဲဖြစ်ပါတယ်။ဦးချမ်းစင်စီခချမ်းဂျော်ရန်ဟာ1983ခုနှစ်မှာမွေးဖွားခဲ့သူဖြစ်တာကြောင့်ကွယ်လွန်ချိန်မှာအသက်52နှစ်ရှိပြီလို့သိရပါတယ်။သူဟာ2020ရွေးကောက်ပွဲမှာရဝမ်တိုင်းရင်းသားရေးရဝင်းကြီးအဖြစ်အနိုင်ရရှိခဲ့ပြီးစစ်တပ်အာဏာသိမ်းပြီးနောက်ကာကာဘူ People Force KPF မှာဦးဆောင်ကော်မတီဝင်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလို့လည်းသိရပါဗျ။ဒါအပြင်ဦးချမ်းစင်စီခချမ်းဂျော်ရန်ဟာကချင်ပြည်နယ်လွတ်တော်ကိုယ်စားပြုကော်မတီ CRKH ကော်မတီအဖွဲ့ဝင်တဦးလည်းဖြစ်ပြီး 2010ကနေ2013ခုနှစ်အတွင်းဖားကန်းမြို့နယ်ရဝမ်စာပေနှင့်ယဉ်ကျေးမှုကော်မတီဥက္ကဋ္ဌမြန်မာနိုင်ငံရဝမ်စာပေနှင့်ယဉ်ကျေးမှုဘိုကော်မတီဝင်အဖြစ်တာဝန်ယူဆောင်ရွက်ခဲ့သူလို့မှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။ဆက်လက်ပြီးလုံသေးပြည်သူစေယုံလေချောင်းတိုက်ခိုက်ခံရမှုမှာကျန်းမာရေးဝန်ထမ်း2ဦးအပါအဝင်5ဦးသေဆုံးသွားတယ်လို့ချင်းပြည်အစိုးရထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်ဖလန်းမြို့နယ်ကလုံသေးကျေးရွာရှိပြည်သူစေယုံကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုကြောင့်ကျန်းမာရေးဝန်ထမ်း2ဦးအပါအဝင်အရက်သားပြည်သူ9ဦးသေဆုံးပြီး4ဦးဒဏ်ရာရသွားတယ်လို့ချင်းပြည်ကောင်စီချင်းပြည်အစိုးရကထုတ်ပြန်ပါတယ်။နိုဝင်ဘာ26ရက်ကလုံသေးပြည်သူစေယုံကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စေယုံအဆောက်အုံနီးမှာရှိတဲ့အရက်သားပြည်သူနေအိမ်များစွာမီးလောင်ပျက်စီးခဲ့ပြီးလူသေဆုံးထိခိုက်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။လုံသေးပြည်သူစေယုံပျက်စီးဆုံးရှုံးမှုနဲ့အပြစ်မဲ့ပြည်သူများတေဆုံးမှုအပေါ်ဝန်းနေရတဲ့အကြောင်းနဲ့အပြစ်မဲ့ပြည်သူတွေနဲ့ပြည်သူစေယုံကိုရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်ပြီးစစ်ရာဇဝဲမှုကျူးလွန်တဲ့စစ်ကောင်စီကိုပြင်းထန်စွာရှုတ်ချကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးချင်းပြည်နယ်ကအပြစ်မဲ့ရပ်သားပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်တွေကိုနေ့စဉ်နဲ့အမျှချိမ်းချောက်နေတဲ့အပြင်လူမျိုးတုံးတက်ပြတ်မှုတွေလည်းရက်ဆက်စွာကျူးလွန်နေတယ်လို့လည်းအတည်ပြုထားပါတယ်။လုံသေးပြည်သူစေယုံလေကြောင်းတိုက်ခိုက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးချင်းပြည်အစိုးရကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးအပ်သွားမှာဖြစ်ပြီးစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကိုပြင်းထန်တဲ့အရေးယူမှုတွေလုပ်သွားမယ်လို့ထုတ်ပြန်ကြေညာထားပါတယ်။လုံသေးပြည်သူစေယုံတိုက်ခိုက်ခံရမှုကြောင့်တေဆုံးခဲ့သူတွေထဲမှာဒေသကာကွယ်ရေးတပ်ဖွဲ့တစ်ခုဖြစ်တဲ့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကရဲဘော်တွေပါဝင်နေတယ်လို့သတင်းတွေထွက်နေပေမဲ့ချင်းညီနောင်အဖွဲ့ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။ဆလဘီစီရေးတင်းမာနေတဲ့တောင်ပိုင်းစစ်ဒေသ151မှာ UWSA ကစစ်မှုထမ်းတင်နှန်းစပေးတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာထိုင်းနယ်စပ်မှာစီရေးတင်းမာနေချိန်မှာဝါပြည်သွေးစီညညရေးတက်မတော် UWSA တောင်ပိုင်း151စစ်ဒေသကစစ်မှုထမ်းတင်နှန်းပထမတုပ်စတင်ပေးနေပြီလို့ဒေသတွင်းသတင်းတွေကဆိုပါတယ်။စစ်မှုထမ်းပထမအတုပ်တင်နှန်းကြောင်းဖွင့်ပွဲအခမ်းအနားကိုနိုဝင်ဘာ26ရက်ကပြုလုပ်ခဲ့တာနဲ့ပတ်သက်လို့ဒေသတွင်းသတင်းတွေကအခုလိုပြောတာဖြစ်ပါတယ်။ဒါဟာဝါပြည်တောင်ပိုင်း151ဒေသ area အတွင်းမှာရှိတဲ့တပ်စခန်းတွေကိုထိုင်းစစ်တပ်ကဖယ်ရှားခိုင်းနေတာကြောင့်နှစ်ဖက်စစ်ရေးတင်းမာနေခြင်းလည်းဖြစ်နေပါဗါ။အဲ့ဒီစစ်မှုထမ်းတင်နှန်းကြောင်းကို151စစ်ဒေသကတာဝန်ရှိလူကြီးများအမျိုးသမီးရဲရအဖွဲ့ရမီရဖကဒေသခံတွေအပြင်တပ်မိသားစုဝင်တွေတက်ရောက်ခဲ့ကြပြီးဖွင့်ပွဲအစမှာရွေးချယ်ခြင်းခံရတဲ့တပ်သားအစ်တွေကအမိမြေဝါပြည်ကိုချစ်တယ်ဆိုတဲ့နိုင်ငံတော်တချင်းကိုတည်ဆူပြီးစီတန်းလှဲ့လေကမြန်မာနိုင်ငံအလံဝါအမျိုးသားအလံနဲ့ဝါတက်မတော်အလံတွေကိုလွင့်ထူကအလေးပြုခဲ့ကြတယ်လို့ UWSA ဘက်ကထုတ်ပြန်ထားပါတယ်စစ်မှုထမ်းတင်နှန်းကြောင်းဖွင့်လှစ်ရတာဟာဝါပြည်သူပြည်သားများဝါပြည်တက်မတော်ဤဖွံ့ဖြိုးတိုးတက်မှုကိုပုံမသိရှိလာစေဖို့ဝါပြည်သူတွေကိုပြပရန်ကာကွယ်ခြင်းအကြောင်းသိရှိစေဖို့နဲ့စစ်မှုထမ်းခြင်းဟာဝါပြည်သူများရဲ့တာဝန်တစ်ခုဖြစ်တယ်ဆိုတာသိရှိစေဖို့ရည်ရွယ်တယ်လို့သိရပါတယ်ဝါပြည်အတွင်းနေထိုင်ကြတဲ့အသက်ပြည့်ပြီးသူတွေအနေနဲ့တအိမ်တယောက်မဖြစ်မနေစစ်မှုထမ်းကြဖို့ UWSA ကပြဋ္ဌာန်းထားပြီးအဲ့ဒီထဲမှာဝါပြည်တောင်ပိုင်း151ဒေသအတွင်းနေထိုင်ပြီးပြည်ပနိုင်ငံကိုအလုသွားလုပ်ကင်ကြသူတွေစစ်မှုထမ်းဖို့တင်းရှောင်နေသူတွေလည်းနေရက်ပြန်လာပြီးစစ်မှုထမ်းကြဖို့ဖော်ပြထားပါတယ်အဲ့ဒီစစ်မှုထမ်းဥပဒေအရဝါပြည်သူတွေဟာအမျိုးသမီးဆိုရင် 9 နှစ်အမျိုးသားဆိုရင် 9 နှစ်စစ်မှုထမ်းရမယ်လို့သတ်မှတ်ထားပြီးဝါလူငယ်အတန်ကွန်ရဲ့ဖော်ပြချက်အရစစ်မှုထမ်းမှုအတွက်ဝါပြည်တောင်ပိုင်းနဲ့မြောက်ပိုင်းကတပ်သားအင်အား 4,000 စီကောက်ခံသွားမယ်လို့သိရပါတယ်ခင်ဗျာဆလဘီမုရုံမှာရှိတဲ့အမြောက်တပ်နဲ့တံဖြူစရက်ကစစ်တပ်ဂိတ်ကိုတိုက်ခိုက်မှုစစ်တပ်အရာရှိပါဝင်10ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်မွန်ပြည်နယ်တံဖြူစရက်မှာရှိတဲ့စစ်တပ်စစ်ဆေးရေးဂိတ်နဲ့မုရုံမြို့ကစစ်ကောင်စီအမြောက်တပ်ကိုတိုက်ခိုက်ခဲ့ရာစစ်တပ်ဘက်ကအရာရှိပါဝင်10ဦးသေဆုံးသွားတယ်လို့မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NMSPAD ကဒီနေ့နိုဝင်ဘာ28ရက်မှာထုတ်ပြန်ပါတယ်။နိုဝင်ဘာ26ရက်ကမုရုံမြို့နယ်အဘစ်ကျေးရွာမှာရှိတဲ့စစ်ကောင်စီအမြောက်တပ်စခန်းနဲ့နိုဝင်ဘာ23ရက်ကတံဖြူစရက်မြို့အဝင်မှာရှိတဲ့စစ်ဆေးရေးဂိတ်ကို drone နေနဲ့တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တံဖြူစရက်မြို့အဝင်ဖောင်စိန်စစ်ဆေးရေးဂိတ်ကို drone နဲ့တိုက်ခတ်ရမှာအရာရှိ2ဦးအပါအဝင်စစ်ကောင်စီတပ်ဘက်က3ဦးသေဆုံးပြီး2ဦးဒဏ်ရာရသွားတယ်လို့အသိပေးပါတယ်။ထို့အတူမုဒုံမြို့နယ်အဘစ်ကျေးရွာကစစ်ကောင်စီရဲ့အမှတ်318အမြောက်တပ်ကို drone နဲ့ထပ်မံတိုက်ခိုက်ရမှာလဲစစ်ကောင်စီတပ်ဘက်က5ဦးသေဆုံးက2ဦးဒဏ်ရာရသွားတယ်လို့အသိပေးထားပါတယ်။ NMSPAD ဟာမွန်ပြည်သက်ပါတီကခွဲထွက်ပြီးဒေသတွင်းမွန်တော်လိုင်းရဲတပ်တွေအပါအဝင်တော်လိုင်းရဲပူးပေါင်းတပ်ဖွဲ့တွေနဲ့အတူစစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတဲ့မွန်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်ပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ပ PSLF DNLA မြေယာနှင့်တစ်တော်ထိန်သိမ်းကာကွယ်ရေးဌာနကမြေယာမူဝါဒနှင့်ရှေ့လုပ်ငန်းစဉ်အကောင့်ထယ်ဖို့ရေးနှီးနှောဖလှယ်ပွဲကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNLA ရဲ့ဌာနခွဲတစ်ခုဖြစ်တဲ့မြေယာနှင့်တစ်တော်ထိန်သိမ်းကာကွယ်ရေးဌာနကဦးဆောင်ပြီးမြေယာနှင့်တစ်တော်မူဝါဒနှင့်ရှေ့လုပ်ငန်းစဉ်များအကောင့်ထယ်ဖို့လှုပ်ဆောင်နိုင်ရေးနှီးနှောဖလှယ်ပွဲကိုတောင်ပြည်တနေရာမှာနှစ်ရက်ကြာကျင်းပခဲ့တယ်လို့ PSLF DNLA သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်အဲ့ဒီနှီးနှောဖလှယ်ပွဲကို PSLF DNLA ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့အထွေထွေအတွင်းရေးမှူးဗိုလ်ချုပ်တာဖုံးကျော်တွဲဘက်အထွေထွေအတွင်းရေးမှူးတစ်ဗိုလ်မှူးချုပ်တာအောင်တမာဗဟိုအုပ်ချုပ်ရေးဌာနမှူးဗိုလ်မှူးချုပ်တာကူစာတွဲဘက်အထွေထွေအတွင်းရေးမှူးနှင့်ဗိုလ်မှူးကြီးတာပန်လာနဲ့အရက်ဖက်အဖွဲ့အစည်းများမြေစင်းဌာနက CDM ဝန်ထမ်းများမြေယာနှင့်တစ်တော်ဌာနကဝန်ထမ်းတွေအပါအဝင်လူဦးရေ90ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ဒါအပြင်မြေယာနှင့်တစ်တော်ဌာနကတင်ပြတဲ့မူဝါဒနဲ့ရှေ့လုပ်ငန်းစဉ်ပါအကြောင်းအရာတွေကိုဌာနဆိုင်ရာများအရက်ဖက်အဖွဲ့အစည်း CSO များနဲ့မြန်မာနိုင်ငံတစ်တော်ဌာနက CDM ဝန်ထမ်းများကအဖွဲ့လိုက်တင်ပြဆွေးနွေးခဲ့ကြပြီးလိုအပ်တာတွေကိုအပြန်အလှန်သုံးသပ်ခဲ့ကြတယ်လို့သိရပါတယ်ထို့အတူတစ်တုံညာနှစ်ခွန်ဆင်းစင်ရေးကာလအတွင်းသိမ့်ပတ်ရရှိထားတဲ့ဌာနဆိုင်ရာမြေနေရာများစစ်ကောင်စီထိပ်ပိုင်းကောင်းဆောင်တွေသိမ်းယူထားတဲ့မြေများအသင်းအဖွဲ့နဲ့ကုမ္ပဏီဆိုင်ရာမြေများနယ်နိမိတ်မြေနဲ့ကျူးကျော်မြေများငားမြေနဲ့မြေအယောင်းဝယ်ကိစ္စတွေမှာဖြစ်ပေါ်တတ်တဲ့ပြဿနာတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။နှစ်ရက်တာဆွေးနွေးခဲ့တဲ့မြေယာနှင့်တစ်တော်ထိန်သိမ်းကာကွယ်ရေးဌာနရဲ့ရှေ့လုပ်ငန်းစဉ်နှီးနှောဖလှယ်ပွဲအတွင်ဆုံးဖြတ်ချက်၄ချက်နဲ့မြေယာမူဝါဒပြင်ဆင်ချက်၁၁ချက်ကိုအတည်ပြုပြီးသဘောတူချမှတ်နိုင်ခဲ့တယ်လို့ PSLF DNLA သတင်းနှင့်ပြန်ကြားရေးဌာနကဒီနေ့နိုဝင်ဘာ28ရက်မှာထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရစီရီးသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးပြည်တွင်းသတင်းများကိုပူပူကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ28ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်ကျွန်မကတော့ပူပူပါပထမဦးစွာစစ်ကောင်းဆောင်မြောင်းလိုင်းကိုဖန်ရန်ထုတ်ဖို့ကမ္ဘာရာဇဝတ်တရားရုံး ICC ကိုရှောက်ထားမှုကမ္ဘာထိပ်တန်းသတင်းအဖြစ်ဖော်ပြတဲ့သတင်းကိုတင်ဆက်ပေးပါမယ်။အကြမ်းဖက်စစ်ကောင်းဆောင်မြောင်းလိုင်းကိုအဖွဲ့ဝင်125နိုင်ငံပါဝင်တဲ့နိုင်ငံတကာရာဇဝတ်တရားရုံး ICC ကနေဖန်ရန်ထုတ်ဖို့ရှောက်ထားတဲ့သတင်းဟာကမ္ဘာထိပ်တန်းသတင်းအဖြစ်နိုင်ငံတကာသတင်းဌာနကြီးတွေကဖော်ပြလိုက်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေနဲ့ပတ်သက်လို့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုများအတွက်ပြစ်မှုထင်ရှားတဲ့အတွက်စစ်ကောင်ဆောင်မြောင်းလိုင်းကိုဖန်ဝရန်ထုတ်ပေးရန်နိုင်ငံတကာရာဇဝတ်တရားရုံး ICC ရှေ့နေချုပ် Karen AA Khan KC က ICC တရားရုံးမှမနေ့ကပဲရှောက်ထားလိုက်တာကြောင့်ကမ္ဘာထိပ်တန်းသတင်းဖြစ်လာခဲ့တာပါဒီသတင်းကိုနိုင်ငံတကာသတင်းဌာနကြီးတွေဖြစ်တဲ့ CNN Reuters AP AFP BBC အပါအဝင်နာမည်ကျော်သတင်းဌာနအားလုံးကထိပ်တန်းသတင်းအဖြစ်ဖော်ပြနေပြီး ICC ကဖန်ဝရန်ထုတ်တော့မဲ့မြောင်းလိုင်းဟာဘလိုလူစားလဲဆိုတဲ့သုံးသပ်ချက်ဆောင်ပါတွေလဲ The New York Times သတင်းစာကြီးကဖော်ပြထားပါတယ်။ဒါအတူနာမည်ကျော် The Guardian နဲ့ Al Jazeera သတင်းဌာနကြီးတွေကလည်းမြောင်းလိုင်းနဲ့ဆက်အနာသိမ်းမှုအခြေအနေရိုဟင်ဂျာများအပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့လူသားမျိုးနယ်ပေါ်ရာဇဝတ်မှုများကျူးလွန်ကြောင်းကြဲကြဲပြန့်ပြန့်ဖော်ပြနေကြတာတွေ့ရပါတယ်။အခုလိုကမ္ဘာထိပ်တန်းသတင်းဖြစ်ဖော်ပြခြင်းခံရတဲ့မြောက်လိုင်းနဲ့ပတ်သက်လို့နာမည်ကျော်သတင်းစာဆရာ Eagle Pacific ကမြန်မာပြည်ကလူသက်တရခန့်ရောင်ဆောင်သမားအနာရှင်ဟာနောက်ဆုံးတော့သူပြုတ်ခဲ့တာတွေနဲ့ထိုက်တန်တဲ့ရလက်ကိုရရှိသွားပြီဖြစ်ပါတယ်လို့မှတ်ချက်ပြုပါတယ်။ဒါ့အပြင်မြောက်လိုင်းကြောင့်မြန်မာကိုကမ္ဘာကသိပြန်ပြီးနိုင်ငံတကာမီဒီယာတွေမှာနာမည်ကျော်ဖြစ်သွားတဲ့မြောက်လိုင်းနေရာဆုံးမှာသူ့နာမည်ကြီးပဲလို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားဖော်ပြထားပါတယ်။ရခိုင်ပြည်နယ်ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံသို့ရိုဟင်ဂျာများကိုမောင်းထုတ်မှုများအတွက်မြောက်လိုင်းမှာတာဝန်ရှိတယ်လို့ ICC တရားရုံးကဆုံးဖြတ်ချက်ချခဲ့ပြီးစစ်တပ်ကကျူးလွန်ထားတဲ့တပ်တွေအထောက်အထားအပြည့်စုံရရှိထားတယ်လို့ ICC တရားရုံးကထုတ်ပြန်ထားပါတယ်။ ICC တရားရုံးရဲ့ထုတ်ပြန်ချက်နဲ့မြောက်လိုင်းကိုဖန်ဝရန်ထုတ်ဖို့စီစဉ်နေတာကိုမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကကြိုဆိုလိုက်ပြီး ICC တရားရုံးကတရားသူကြီးတွေအနေနဲ့အမြန်ဆုံးဖန်ဝရန်ထုတ်ဖို့ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါအတူ Burma Campaign for UK Human Rights Watch အပါအဝင်နိုင်ငံတကာအဖွဲ့အစုကလည်း ICC တရားရုံးရဲ့ထုတ်ပြန်ချက်အပေါ်အပြုသဘောရှုမြင်ကြပြီး ICC တရားရုံးရဲ့လုပ်ရဟာမှန်ကန်ကြောင်းနဲ့ ICC အဖွဲ့ဝင်125နိုင်ငံအနေဖြင့် ICC တရားရုံးရဲ့ဆောင်ရွက်ချက်တွေပေါ်ပူးပေါင်းထောက်ခံကြဖို့တိုက်တွန်းနေကြပါတယ်ရှင် ဆက်လက်ပြီးအမျိုးသားညီညွတ်ရေးအစိုးရအနေနဲ့လည်းအကြံဖက်ဆဲအုပ်စုကကျူးလွန်တဲ့ရာဇဝတ်မှုတွေအားလုံးနဲ့ပတ်သက်ပြီးတရားမျှတမှုဖော်ဆောင်နိုင်ဖို့အတွက် ICC တရားရုံးအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မယ်လို့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရအနေနဲ့လည်းအကြံဖက်ဆဲအုပ်စုကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအားလုံးနဲ့ပတ်သက်ပြီးတရားမျှတမှုဖော်ဆောင်နိုင်ဖို့အတွက် ICC တရားရုံးအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မယ်လို့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကနိုဝင်ဘာလ28ရက်မှာဆိုရှယ်မီဒီယာမှာတက်ဆက်ဆိုထားပါတယ်။အကြံဖက်ဆဲအုပ်စုခေါင်းဆောင်မြောင်လိုင်းကိုနိုင်ငံတကာရာဇဝတ်မှုခုံရုံး ICC မှာရုံးတင်စစ်ဆေးနိုင်ရေးအတွက်ဖန်ဝရထုတ်ဖို့အမှုလိုက်ရှင်နေမစ္စတာကေရင်ခန်းက2024ခုနှစ်နိုဝင်ဘာလ29ရက်နေ့ကဦးတိုက်လျှောက်ထားလိုက်ပါတယ်။လျှောက်ထားဆဲဖြစ်တဲ့အတွက်ကြောင့်တရားရုံးတော်ကဘယ်လိုမျိုးဆက်ပြီးဆုံးဖြတ်မယ်ဆိုတာကိုမသိသေးပါဘူး။ဒါပေမဲ့ဒီလိုတင်သွင်းလိုက်တဲ့အချက်ကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်တလျှောက်မှာရိုဟင်ဂျာများပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုအသေးစိတ်လေ့လာစုံစမ်းပြီးတောင်းဆိုရာဖြစ်တဲ့အတွက်ဒီအမှုတွေမှာတကယ်ကိုကျွလွန်ခဲ့တဲ့ဆိုတဲ့တိကျခိုင်မာတဲ့အချက်တွေကိုတွေ့ရှိခဲ့ရပြီလို့ယူဆလို့ရပါတယ်။ဒီလိုတောင်းဆိုမှုနဲ့ပတ်သက်ပြီးတော့ကြိုဆိုပါရစေ။အမျိုးသားညီညွတ်ရေးအစိုးရအနေနဲ့လည်းအကြံဖက်ဆုပ်စုကကျွလွန်ခဲ့တဲ့ရာဇဝတ်မှုတွေအားလုံးနဲ့ပတ်သက်ပြီးတရားမျှတမှုပေါ်ဆောင်နိုင်ဖို့အတွက် ICC တရားရုံးအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာအတိအလင်းဖော်ပြထားပြီးသားဖြစ်ပါတယ်လို့ဆိုပါရစေ။တရားစီရင်မှုတွေကနေကျွလွန်သူကိုထိရောက်တဲ့စီရင်ချက်တွေချမှတ်စေမှာဖြစ်ပြီးတရားမျှတမှုကိုဖော်ဆောင်နိုင်မှာဖြစ်တဲ့အတွက်ကြောင့်မို့ပထမဆုံးအစ်မပဲတကယ်ကိုပြည်သူတွေအတွက်အားရစရာအားတက်စရာဝမ်းသာစရာဖြစ်တယ်လို့လူအခွင့်အရေးဝင်ကြီးကထပ်လောင်းဆိုထားပါတယ်ရှင်။အခုတခါမြန်မာစစ်ကောင်စီကကမ္ဘာပေါ်မှာသတင်းတောက်တွေကိုဖမ်းဆီးထောင်ချတဲ့အစိုးရဆုံးထောင်မှုဖြစ်လာတယ်လို့အမေရိကန်တန်ယုံရန်ကုန်ကထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။မြန်မာစစ်ကောင်စီကကမ္ဘာပေါ်မှာသတင်းတောက်တွေကိုဖမ်းဆီးထောင်ချတဲ့အစိုးရဆုံးထောင်မှုဖြစ်လာတယ်လို့နိုဝင်ဘာလ28ရက်မှာအမေရိကန်တန်ယုံရန်ကုန်ကထုတ်ပြန်ဖော်ပြပါရတယ်။2021ခုနှစ်အာဏာသိမ်းလိုက်တဲ့အချိန်ကစပြီးမြန်မာနိုင်ငံစကစဟာကမ္ဘာပေါ်မှာသတင်းတောက်တွေကိုဖမ်းဆီးထောင်ချတဲ့အစိုးရဆုံးထောင်မှုဖြစ်လာခဲ့ပါတယ်။ USA ကငွေကြေးထောက်ပံ့ထားတဲ့လေလာသုံးသပ်မှုတွေအရ2024ခုနှစ်ဩဂတ်လအထိသတင်းတောက်ပေါင်း182ဦးဖမ်းဆီးထိန်းသိမ်းခံခဲ့ကြရပြီးသူတို့ထဲမှာအမျိုးသား144ဦးနဲ့အမျိုးသမီး28ဦးပါဝင်ပါတယ်။စကားဆရဲ့ဖြုတ်ခွင်းမှုဟာသတင်းမီဒီယာအဖွဲ့အစည်းတွေ89ရာခိုင်နှုန်းကိုအကျိုးသက်ရောက်ခဲ့ပါတယ်လို့ဖော်ပြပါတယ်။မီဒီယာကဏ္ဍမှာလုံနေကြတဲ့အမျိုးသမီးတွေဟာလည်းလိမ်မိုင်းဆိုင်ရာထိပါနှောက်ယှက်ခံရမှုနှိပ်စက်ကလူပြုခံရမှုထောင်သွင်းအတင်းချခံရမှုတွေအပါအဝင်ကြီးမားတဲ့အန္တရာယ်တွေနဲ့ရင်ဆိုင်ကြရပြီးအမှုပေါင်းများစွာဟာလည်းမှတ်တမ်းတင်နိုင်ခြင်းမရှိခဲ့ဘူးလို့ဆိုပါရရှင်ဆက်လက်ပြီးတော့စကိုင်းတိုင်းဒေသကြီးကောလင်းခိုင်မှအပြည်ပြည်ဆိုင်ရာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရင်းနှင့်ခံနာကျင်းပတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်စကိုင်းတိုင်းဒေသကြီးကောလင်းခိုင်အတွင်းရှိမြို့နယ်အမျိုးသမီးလူငယ်နှင့်ကလေးငယ်ရေးရာဌာနမှတာဝန်ရှိသူများကနိုဝင်ဘာလ25ရက်နေ့တွင်ကြားရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနှင့်အထိမ်းမဲ့ခန်းနာကိုအမျိုးသားညီညွတ်ရေးအစိုးရအထက်တန်းကျောင်း၌ကျင်းပခဲ့ပါတယ်။အဆိုပါအခမ်းအနားတွင်မြို့နယ်အမျိုးသမီးလူငယ်နှင့်ကလေးငယ်ရေးရာဌာနမှတာဝန်ခံများကအပြည်ပြည်ဆိုင်ရာအမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနှင့်နိုဝင်ဘာလ25ရက်နေ့ဖြစ်ပေါ်လာခြင်းနှင့်ပတ်သက်၍၎င်းအမျိုးသမီးနှင့်မိန်းကလေးများကိုလင်းအကြမ်းဖက်မှုအဆုံးသတ်ဖို့တို့များအတူပူးပေါင်းစုခေါင်းစဉ်ဖြင့်၎င်းဆွေးနွေးဟောပြောခဲ့ပြီး16ရက်တာလှုပ်ရှားမှုအစီအစဉ်များကိုလည်းအောင်မြင်စွာကျင်းပပြုလုပ်ခဲ့ပါရရှင်အခုတခါနေဦးပန်အစုရှယ်ယာယင်းကြီးမြုံနှံမှုစုစုပေါင်းအမေရိကန်ဒေါ်လာ 5.5 တန်ကျော်ရောက်ရှိလာခဲ့ပြီဖြစ်တဲ့သတင်းကိုတင်ဆက်ပေးပါမယ်နေဦးပန်အစုရှယ်ယာယင်းကြီးမြုံနှံမှုစုစုပေါင်းအမေရိကန်ဒေါ်လာ 5.5 တန်ကျော်ရောက်ရှိလာခဲ့ပြီဖြစ်တယ်လို့နိုဝင်ဘာလ28ရက်မှာနေဦးပန်ကတရားဝင်အသိပေးဆိုထားပါတယ်နိုဝင်ဘာလ28ရက်နေ့မနက်9နာရီမှာနေဦးပန်အစုရှယ်ယာယင်းကြီးမြုံနှံမှုစုစုပေါင်းအမေရိကန်ဒေါ်လာ 5.5 တန်းကျော်ရောက်ရှိလာခဲ့ပြီဖြစ်ပါတယ်။ကြန့်ရှိတဲ့တပတ်အတွင်းအိမ်ပြန်လှိုင်းသင့် online site ထူနိုင်ဖို့ပြည်ရင်းပြည်ပစံချိန်တင်အင်အားဖြင့်စီလုံးပြီးအကျိုးအမြတ်များစေမဲ့ပုံနာကတ်ကိုအတူပိုင်ဆိုင်ကြရအောင်လို့ဆိုပါတယ်။နေဦးပန်အစုရှယ်ယာများကိုဒီဇင်ဘာလ5ရက်နေ့အထိရောင်းချသွားမှာဖြစ်ပြီးတော့ညများဝယ်ယူပါကရှယ်ယာတန်ဖိုးအများစုမြင့်တက်ပါကတန်ဖိုးနှစ်ဆပိုင်ဆိုင်မှာလည်းဖြစ်ပါတယ်ရှင်။အခုနောက်ဆုံးအနေနဲ့နေဦးတော်လိုင်းကာလာအတွင်းတည်ဆုံးခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်း 6,000 နီးပါးရှိလာတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ဖေဖော်ဝါရီလ1ရက်2021ခုနှစ်မတရားစစ်အာဏာလုမှုဖြစ်စဉ်စတင်ချိန်မှစ၍နိုဝင်ဘာလ28ရက်2024ခုနှစ်အထိအကြမ်းဖက်စစ်အုပ်စုနှင့်၎င်း၏လက်ပါစီများကြောင့်နေဦးတော်လိုင်းကာလာအတွင်းတည်ဆုံးခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ ြည်သူစုစုပေါင်းမှာ 9,990 ဦးရှိလာခဲ့ပြီဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကဖော်ပြပါရတယ်။အဆိုပါတိတ်ဆုံးသူများထဲတွင်အမျိုးသမီးနှင့်ကလေးငယ်များအပါအဝင်ဖမ်းဆီးပြီးနောက်တပ်ဖြတ်ခြင်းခံခဲ့ရသူနှင့်အတင်းထောင်တွင်စေကူတမှုခံယူရ၍တိတ်ဆုံးသူများလည်းပါဝင်ပါရတယ်။အတန်းပတ်စစ်တပ်ဟာနေမျိုးများမှာအရက်သားများကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုများအပြင်အရက်သားနေအိမ်များကိုမိရှုဖျက်ဆီးမှုများပါကျူးလွန်လျက်ရှိပါရဲ့ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကိုခန်းတို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။နိုမာလာ29ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလေပိုင်းတို့မှာတောင်အရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းမော်နယ်တောင်ပိုင်းဒေသတွေမှာလည်းအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်ပြင်တို့မှာတိမ်ထူထပ်နိုင်ပြီးကြံပင်္ဂလားပင်လယ်အော်မှာတိမ်အထင်အင့်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အနောက်အလယ်ပိုင်းမှာဆက်လက်တည်ရှိနေတဲ့မုန်တိုင်းငယ်ဟာအရှေ့မြောက်ဘက်ကိုဖြင်းညင်းစွာဦးတည်ရွေ့သွားနိုင်ပြီးမြောက်လေအေးတွေတိုးဝင်လာမှုကြောင့်ဆဲတွေကွဲထွက်နိုင်ပါတယ်။အဆိုပါအခြေအနေဟာမြန်မာနိုင်ငံဘက်ကိုအချိန်အခါမဟုတ်မိုးတွေရွာသွန်းစေနိုင်တဲ့အခြေအနေဖြစ်ပါတယ်။မိုးအခြေအနေကတော့ရခိုင်ပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်းအောက်ပိုင်းနေပြီးတော့မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာနေရာစိတ်စိတ်၊အေရဝတီတိုင်း၊ပဲခူးတိုင်းနဲ့ကင်းနီပြည်နယ်တို့မှာနေရာကျဲကျဲနဲ့ကြံဒေသတွေမှာနေရာကွက်ကြားမိုးရွာနိုင်ပါတယ်။ရခိုင်ပြည်နယ်၊ချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြမကန်ရွတဲ့တခြားနယ်ကမ်းလွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေဟာတောင်အရှိတောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်တိုက်ခတ်နိုင်ပါတယ်ရှင်
။ Video NUG သောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမဲ့တော်လန်ကြီးကဗျာအစီအစဉ်မှာဗတ်တီရေးသားပြီးလွတ်လပ်ຫນွေဦးခန်းစားရွတ်ဖတ်ထားတဲ့ကမ်းနေတဲ့လမ်းလို့အမည်ရတဲ့တော်လန်ကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ကမ်းနေတဲ့လမ်းဒီလန်ဒီခရီးတစ်လျှောက်မြင်မိတဲ့လောက်ကတော့ရေညွှန်းရမတူတဲ့ဝေလေလေတတိုင်နဲ့လူလူလူဒိုက်အမှန်များရွှေရည်စိန်လွတ်လပ်ရေးကိုမှအမှန်မှားဂျိုထနေတော့ဘဘတို့အားဖျားထုပြတာယာနေကြပေါ့ယူတို့မိုက်မဲသောစစ်မိတ်စာတစုရဲ့တန်ဖနောက်အောက်မှာခြာနင်းခံလိုက်ရတဲ့ကြေမွှပြန့်ချဲတိုင်းနိုင်ငံတစ်ခုရဲ့အကြံပဲပကတိအမှန်တရားနဲ့ဖြွန်ပြိုးလွတ်လပ်ရာအနာဂတ်စာမျက်နှာအသစ်တွေထမှန်ပြုစုလို့မရအောင်ဆက်လက်ပျောက်ရှာနေအောင်မှာဆိုတာဒေသရမတူညီတဲ့အခြေအနေတွေကြားမျောယောင်လိုက်ပါသွားလေတော့ဝန်းပိုက်ပေါက်လှေကြီးတစ်စင်းဟောဒီတွေးအောင်လွှမ်းမြစ်ထဲကဝဲကတော့အလယ်မှာအခုတော့တလေလေနဲ့ပေါ့နေမီနေနမိတ်တတိုင်းများသူ့အရသူ့အထွာပိုင်းချသူ့အမိတ်သူ့အာနာဖြန့်ကျက်ထားယော့နင်တမတ်ယူထားငါတကြက်ယူရင်ကျေနပ်လားတနတ်ရှိရင်ဘာမဆိုဖြစ်တယ်ဆိုလားပုံမကြီးထွားလာမယ်ပောက်ကွဲအားတွေတက်ကွင်းထဲရောက်နေနေတဲ့အစမ်းတက်ခံလူသားတွေဟောခုတန်ဆူဂျိုးဘော်ကသွေးဆက်လက်ကြနေတဲ့အသားတစ်အပိုင်းအစတွေလိုကေးရှင်းမြင်ကွင်းအားလုံးဟာအသေးမနဲ့ပြန်တင်မြင်ရအောင်မဲ့အခြေအနေပေါ့ထမှန်ပြိုကျရန်အာယူနေတဲ့သူစင်းရဲ့နိုင်ငံတစ်ခုမှာတော့ကျွန်စိတ်နဲ့ငြိမ်ခံနေတဲ့ကျွန်တွေသခင်စိတ်နဲ့ရှင်သန်နေမဲ့သခင်တွေခရိုနီခရိုနက်ခရိုပြာလူလုံးမငထွားတွေနဲ့အသေးခက်အနေခက်ခြားတတာနင်းပြားလူသားတွေဒီဆန့်ကျင်ဘက်နှစ်ယောက်ဘဲအချီနေရောက်ရောက်ဒီကဘာမှာပုတ်တိုက်ပူလောင်နေအောင်မှာအေးချပစ္စုပန်ရှိတရားကိုဖုံးဝက်ထားသောရှက်ရွမှုမဲ့အပျော်တုဘဟုတတံလမ်းကံများခါလုံးပြီစွာ
ရေဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အမျိုးသမီးကဏ္ဍအစီအစဉ်မှာတော်လန်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း139ကိုဖလော်ဒါဟမ်မတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခုတစ်ပတ်မျိုးသမီးကဏ္ဍမှာကျမတို့ပြည်သူတွေအခက်ခဲမျိုးစုံဒုက္ခမျိုးစုံဖြစ်နေကြတဲ့အချိန်မှာ လူတွေရဲ့အမြင်နဲ့အတိတ်ကလည်းတဖြည်းဖြည်းနဲ့ကွဲပြားလာခဲ့ပါပြီ။တိုင်းပြည်ကဆင်းရဲဒုက္ခမျိုးစုံနဲ့ကြုံနေရသလိုပြည်သူကလည်းဆင်းရဲဒုက္ခမျိုးစုံခံစားနေကြရပါတယ်။တိုင်းပြည်ကိုစိုးမိုးသူတွေကစိတ်တက်တေမွဲတေကြတော့ပြည်သူရဲ့စိတ်တက်တေကလည်းတဖြည်းဖြည်းနဲ့မရင်ကျက်ဖဲမွဲတေလာကြတယ်။ဒီထဲဆိုတာကဥပဒေမရှိစနစ်ပြတ်တဲ့ခေတ်ကြီးမှာပြည်သူတွေကလည်းဥပဒေကိုမျက်ကွယ်ပြုလို့လာကြတယ်။စာဝန်နေရေးအတွက်ကောင်းသီးစိုးသီးကိုတိပါလျက်အစိုးဘက်ကိုပို့ပြီးရိမ့်ရိုင်လာကြတာပေါ့။လူကိုတံမိုးထားမှထက်ငွေနောက်ကိုပဲအလုံးအရင်ပြေးလိုက်နေကြတဲ့ဘဝတွေဖြစ်လာကြတယ်။စည်ရဲလာတဲ့တိုင်းမြီမှာချမ်းသာတယ်ဆိုတာစိတ်တက်တွေမမြင့်လာပဲတိုက်တွေသွားအထက်ထက်မြင့်လာကြတာဒီစိတ်နဲ့ဒွန်တွဲနေတဲ့ခန္ဓာကလည်းစိတ်ရဲ့စေခံရာကိုအလိုလိုရောက်နေကြတယ်မိမိတို့မိသားစုအစဉ်ပြေရင်ပြီးရောဆိုတဲ့စိတ်တက်တွေနဲ့ချမ်းသာခြင်းထက်လူနေမှုအဆင့်တန်းကတော့မွဲတေလာကြတာပေါ့တိုင်းပြည်ရဲ့အစိုးကောင်းတိုးတက်ခြင်းဆုပ်ယုပ်ခြင်းဆိုတာလူလုံးလို့ဖြစ်လာတဲ့အရာတွေပါတိုင်းပြည်တိုးတက်တယ်ပြည်သူချမ်းသာတယ်ဆိုတာလူစွမ်းအားအရင်မြစ်တွေပေါ်ကျယ်ဝါလို့ပါငွေဆိုတာတိုင်းပြည်ရဲ့ဘဏ္ဍာအခွန်ဖြစ်သလိုတန်ရာစတပေါ်ကျယ်ဝါမှုကနိုင်ငံတိုင်းနိုင်ငံရဲ့အထောက်အပံ့ဖြစ်ပါတယ်ဒါကိုပြည်သူတွေကွဲကွဲပြားပြားသိဖို့လိုသလိုလက်ခံနိုင်ကြရမှာပါယနေ့အချိန်မှာကျမတို့လူတဦးတယောက်တိုင်းရဲ့စိတ်သက်တွေခံယူချက်တွေကတကူကောင်းစိတ်နဲ့သာခရီးဆက်နေကြမယ်ဆိုရင်တော်လန်ရေးကြီးကကြံ့ကြံ့နေမှာဖြစ်သလိုပြည်သူတွေကိုယ်တိုင်ရေရွတ်နေတဲ့အစိုးရကလူတော်လူကနိုင်ငံကောင်းဆောင်တွေရဖို့မလွယ်လှပါဘူးဒီအတွက်ပြည်သူကလည်းပြည်သူတာဝန်ကျေပွန်ရမှာဖြစ်သလိုခေါင်းဆောင်များကလည်းပြည်သူကိုရှေ့ရှုလို့မိမိတို့တာဝန်ယူထားသည့်အပိုင်းများကိုတာဝန်ယူနိုင်ရမှာဖြစ်ပါတယ်ကျမတို့ပြည်သူမှလည်းတိုင်းပြည်ပြုပြင်ပြောင်းလဲပို့ဆိုရင်လေကံဝေဖန်နေဖို့မလိုပါဘူးဒါလေးလှုပ်ထားလို့ငါတို့တာဝန်ကျေပွန်နေသည်ဆိုသည်ထက်ဒါလေးကိုပြည်သူတိုင်းလုံးနိုင်ဖို့တစ်ဖက်တစ်လမ်းမှလည်းတွန်းအားပေးဖို့လိုပါတယ်ကျမတို့ပြည်သူတွေအတွက်အခုလိုအချိန်ကာလရောက်ချိန်ထိအကြမ်းဖက်နိုင်ကျင်သူအာဏာရှင်ခေတ်ဆက်ဆဲကြောင့်ဆိုတဲ့အသည့်ထက်ယနေ့အချိန်စကောင်စီရှောက်နေတဲ့နိုင်ရန်ရေဟာဘဲသူသောခေါင်းဆောင်များမှမလုတ်ကြတဲ့အစင်လာတွေကိုဥတီလျက်ရှိပါတယ်ဒီချက်ဟာပြည်သူတွေအတွက်မိမိနိုင်ငံမိမိတို့ဘဝကိုတည်ဆောက်ရမှာဖြစ်သလိုအသစ်သစ်သောသင်ခန်းစာဖြစ်သည့်အတွက်ပြည်သူတွေရဲ့စီလုံးမှုအားမိမိတို့နိုင်ငံကိုပြန်လည်တည်ထောင်ဖို့လိုပါတယ်သင်္ကန်းစာတိုင်းကအပြေးထုတ်ဖို့ခက်သလိုအစစ်စင်သောရမှတ်တွေရှိနေမှသာပန်းနိုင်ခရီးရောက်မှာဖြစ်ပါတယ်အာနာရှင်ရဲ့စိတ်သက်ဆိုတာအာနာရှင်ဆန်းဆန်းနဲ့တကူကောင်းစိတ်နဲ့ကောင်းလို့ရာရာတွေကိုမိမိအိမ်စည်းဝါးရေးလုပ်သလိုစမ်းသပ်လိုက်ရောင်းလိုက်ဝဲလုပ်နေမှာပါပဲအခုကတော့ပြည်သူကိုနှိမ့်ကြစေတဲ့အပြင်တိုင်းပြည်ရဲ့ကုန်းကိုပါထိပါလာတဲ့အနေထားကိုရောက်နေပါပြီမိမိတို့တကိုးစားဝမ်းစာဖြစ်နေကြတဲ့လူချမ်းသာများယာတို့ဘုံမှာခုံမြဲခြင်းထက်စိတ်သက်မမွဲကြဖို့လိုနေပါပြီယနေ့အချိန်ခေတ်ကြီးမှာလူစင်းရဲလို့စိတ်သက်တွေမပြတ်ပြားဖို့လဲလိုအပ်ပါတယ်အခုဆိုကျမတို့သွားနေတဲ့ဒေါ်လန်ခရီးမှာစစ်ကောင်စီခက်ဆက်ဆက်မလုပ်ကြသည့်ပြည်ပနိုင်ငံများမှဝင်ရောက်မှုမှာတိုက်ပြီးတိုးတက်ဖို့ဆိုသည့်ထက်မိမိတို့အာဏာမြဲဖို့လမ်းစဉ်ကိုဥတီနေတာကြောင့်ကျမတို့ပြည်သူတွေရခင်ကထဲပိုစည်းလုံးဖို့လိုသလိုတော်လန့်ရေးခီးမကြံ့ကြဘူးပဲလိုအပ်ပါတယ်တကူကောင်းစိတ်များဖြည့်လျော့ကြပြီးပြည်သူချင်းချင်းချိတ်ဆက်ကြမှသာတော်လန့်ရေးဤအလှကဘာကိုတည်ဆောက်နိုင်မှာဖြစ်သည်ဆိုတာကိုဤမျိုးသမီးကန္နာလေးမှမိမောင်းထုတ်ပြလိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.6 MHz တို့မှာ
တိုက်ရိုက်ဖမ်းလို့မဆင်နိုင်ပါဘူး။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်။မြေသားမျိုးနွယ်တွေအစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေကိုကြေညာဝေချတာကထုတ်လင်းလို့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်